မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများပြားပါဝင်တဲ့ထိုင်းနိုင်ငံကငါးဖမ်းလုပ်သားတွေရင်ဆိုင်နေရတဲ့အရမစီခိုင်းမှုတွေအဆုံးသတ်ဖို့ထိုင်းအစိုးရအနေနဲ့လုံလုံလောက်လောက်ကင်တွယ်တာမျိုးမရှိသေးဘူးလို့ HRW လူခွင့်ရေးဖွဲ့ကြီးကပြောလိုက်ပါတယ်။ငါးဖမ်းလုပ်သားတွေဟာလုံအားကအချိန်မီမရသလိုရတဲ့လာစာကလည်းနယ်လွန်ပြီးအလုပ်တစ်ခုကနေတစ်ခုပြောင်းဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါအပြင်ထိုင်းအလုပ်သမားဥပဒေအရလည်းအကာအကွယ်မရသလိုအလုတ်သမားတမကဖွဲ့စည်းခွင့်လည်းမရှိဘူးလို့ HRW ရဲ့ January 23ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုအောင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံကရေလုံငန်းကိုရင်အတွင်းအတင်းအဓမ္မစစ်ခိုင်းမှုတွေနဲ့တရားဥပဒေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာတွေကြောင့်ဥရောပကထိုင်းနိုင်ငံပေါ်သတိပေးချက်ထုတ်ပြန်ထားသလိုအမေရိကန်ပြည်ထောင်စုကလည်းလူကုန်ကူးမှုနဲ့ပတ်သက်ပြီးစောင့်ကြည့်ကန်နိုင်ငံ TR2 အစ်စ်မှာထည့်သွင်းထားတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံရေလုံငန်းခွင်အတွင်းကအခြေအနေအားဆိုးရွားနေစေပဲလို့ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းဆိုးရွားရရှိတွေ၊လူမှုအသင်းအဖွဲ့တွေ၊လုပ်ငန်းရှင်တွေ၊လုပ်ငန်းခွင်အတွင်းကြီးကြပ်သူတွေပါဝင်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများစုပါဝင်တဲ့ရေလုံသားနဲ့ရေလုံသားဟောင်း248ဦးတို့ကိုတွေ့ဆုံမေးမြန်းပြီးတော့ငါးဖက်လုပ်ငန်းခွင်အတွင်းကအခြေအနေတွေကိုမေးမြန်းခဲ့တာလို့HRW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါရယ
် Many of the people work on these ships work 16 17 18 hours a day 7 days a week
အလုပ်သမားအများစုဟာတရက်ကို16နာရီ18နာရီလောက်လုပ်လို့ရပြီးတော့တစ်ပတ်လုံးလည်းလုပ်ရပါတယ်ဒါပေမဲ့လည်းလိုအားကမရတာရှိသလိုပဲရလို့ရှိရင်လည်းမဖြစ်စလောက်ပါပဲအဲ့ဒါမှစိတ်ခိုင်းမှုတွေရှိသလိုငါးဖန်းဆက်လီကပတိန်နဲ့တခြားအဖွဲ့သားတွေရဲ့ရိုက်နှက်တာကိုလည်းခံရပါတယ်သူတို့ရဲ့တပ်တီကန်ကတ်တွေကိုလည်းတင်ထားတော့အလုပ်ကထွက်မယ်ဆိုရင်လည်းမလွယ်ပါဘူး
2015ခုနှစ်ကနေ2019ခုနှစ်အတွင်းထိုင်းနိုင်ငံရဲ့အဓိကငါးဖမ်းလေတွေစိုက်ကပ်ရာစိတ်ကန်းနိုင်ကဒီတယောက်စီကိုမေးမြန်းထားတာလို့လဲ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2014နဲ့2015ခုနှစ်အတွင်းထိုင်းနိုင်ငံရေလုံငန်းခွင်ကနှိပ်စက်စီခိုင်းမှုတွေအကြောင်းသတင်းမီဒီယာတွေမှာဖော်ပြပြီးနိုင်ငံတကာကတင်းတင်းကြပ်ကြပ်စောင့်ကြည့်အရေးယူတာကြောင့်ထိုင်းဆွေရဟာနိုင်ငံတကာကလက်ခံနိုင်အောင်အပြောင်းအလဲတွေလှုပ်ဆောင်ခဲ့ပါတယ်။ငါဖန်ဆက်လီဘောကနှိမ့်ဆက်ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့တယ်လို့ငါဖန်ဆက်လီနဲ့ရွှေပြောင်းရေလုသားဗနဦးပါသွားတယ်ပြန်ရောက်လာတယ်ဆိုတာကိုပါတိတိကျကျစာရင်းမှတ်သားခဲ့ပြီးအာနာပိုင်းနေဟာအခါအားလျော်စွာပင်လယ်ပြင်ကိုထွက်ပြီးတော့လဲစစ်ဆေးလေရှိပါတယ်ဒါပေမဲ့လည်းပဲအဲ့လိုစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တွေလုပ်ငန်းကြီးကြပ်သူတွေကိုပဲအာနာပိုင်းနေကမေးမြန်းလေရှိပြီးရွှေပြောင်းငါဖန်လုသားတွေကိုတော့ရန်ဖန်ရန်ခါမှသာမေးမြန်းလေရှိတယ်လို့လဲဆိုပါတယ်ရွှေပြောင်းလုပ်သားတွေကင်ဆောင်ရတဲ့ပန်းအောင်ကတ်ဟာဆိုရင်လေအလုပ်ရှင်တွေအတွက်သာပိုအသာစီးရစီတယ်လို့ Adams ကပြောပါတယ
် The problem is that requires pink card holders to stay with the same employer if they don't like their job if they're being treated badly if they're being abused if not being paid properly
ရွှေပြောင်းလုပ်သားတွေသူတို့မကြိုက်တဲ့လောက်ကထွက်ချင်တယ်ဆိုရင်လေထွက်ဖို့မလွယ်ပါဘူးရွှေပြောင်းလုပ်သားတွေအတွက်ထုတ်ပေးထားတဲ့ပန်းအောင်ကတ်နဲ့လုံငန်းရှင်တူဦးတဲ့စီမှာပဲအလုပ်လုပ်နိုင်ပြီးတော့ကိုကဒီမှာမကြိုက်လို့တခြားသွားမယ်ဆိုရင်လည်းသွားခွင့်ကမရှိပါဘူးဆိုတော့အလုပ်ရှင်ကလူသမားတွေပေါ်မှာထိန်းချုပ်နိုင်ပြီးတော့သူတို့နဲ့အလုပ်မလုပ်ချင်ဘူးဆိုရင်အဲ့ဒီလူသမားဟာသူ့ရဲ့နိုင်ငံပြန်ယူမယ်ရှိရတော့
ဒါပြင်ထိုင်းနိုင်ငံအလုပ်သမားဥပဒေအရရွှေပြောင်းလုပ်သားတွေအနေနဲ့အလုပ်သမားအခွင့်အရေးတောင်းဆိုဖို့ခက်ခဲကြောင်းနဲ့လုပ်ငန်းခွင်အတွင်းကမတရားမှုတွေကိုပြောဆိုရမှာလဲလုပ်ငန်းကြီးကြပ်သူတွေရဲ့ဘေးရန်ကိုစိုးရိမ်ရကြောင်း HRW ကထောက်ပြထားပါတယ်1995ခုနှစ်အလုသမားဥပဒေအရထိုင်းနိုင်ငံသားမဟုတ်သူတွေအနေနဲ့အလုသမားတမကဖွဲ့စည်းကွင်းကိုလည်းတားမြစ်ထားတဲ့အကြောင်း HRW ကပြောပါရယ်ထိုင်းအစိုးရအနေနဲ့ဒီလိုအခြေအနေတွေကိုဆုံးသတ်ဖို့အတွက် HRW ဘက်ကအခုလိုကြံပေးထားတဲ့အကြောင်း Brett Adams ကပြောပါရယ
် You know they passed a lot of regulations but the regulations aren't reaching the average worker they look good on paper but
ထိုင်းအစိုးရကဥပဒေတွေအများကြီးထပ်ပြတမ်းပေမဲ့ဒါတွေဟာရှေ့ပြောင်းလုပ်သားတွေအပေါ်မှာတည့်အောင်မှုမရှိပါဘူးစာရေးပေါ်မှာတော့ကြည့်လို့ကောင်းပါရယ်အဓမ္မခန်းစီမှုတွေကိုတော့မတားဆီးနိုင်ပါဘူး။မတရားခန်းစီတဲ့လုပ်ငန်းရှင်တွေစီကနေပြီးတော့အကောက်အွယ်မပေးနိုင်တယ်လို့ဒန်းလူလောကကလည်းမရကြပါဘူး။ဆိုတော့ဒီဆိုင်ပေါ်မှာလည်းမဟုတ်ပဲနဲ့လက်တွေ့ကျကျအကောင့်တွေဖော်ဖို့တိုက်တွန်းချင်ပါတယ်
။ထိုင်းနိုင်ငံရေရွက်ပစ္စည်းတွေကိုဝယ်ယူဖြန့်ချိနေတဲ့နိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့လည်းထိုင်းလုပ်ငန်းရှင်တွေရွှေပြောင်းရေလုံသားတွေစီကကောင်းမွန်ဖြန့်ငွေကြေးကောက်ခံတာတွေရဆိုင်အောင်ကြီးကျက်တာတွေအဲ့ဒီလုပ်သားတွေရဲ့အခွင့်အရေးတွေအတွက်နိုင်ငံတကာလူမှုအသင်းအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။